ကျမနေကကရေဘေးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရမုံငွေအနည်းဆုံးဒေါ်လာ5000လောက်လိုအပ်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UN
As of yesterday, 400 metric tons of food for 103,000 people and 620,000 water treatment.
Mania Tito Lubang, Tatay Tono, Sasa, Metric Tanji, Liago, Kuni, Po Baby Pizalo, Idan Si, Siria Bang, Chaldina Tang Bawe, Sanae Kanet, Chaluad, Bissirigo, Po Bina Yabari. အခုအချိန်မှာရေဘေးတန့်အဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေကအရေးပေါ်အကူအညီလိုအပ်နေသူတွေထံကိုအကူအညီတွေပို့ပေးနိုင်နေပြီဖြစ်ပြီးတခြားနေရာတွေကိုရောက်နိုင်ဖို့အတွက်လည်းအစွမ်းကုန်ကြိုးစားဆောင်ရွက်နေပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယာယီပူးပေါင်းဆောင်ရွက်ရေးမှူးအီမွန်မာဖီကပြောပါတယ်ကုလသမဂ္ဂအရေးပေါ်အကူအညီကယ်ဆယ်ရေးဌာနအကြီးအကဲစတက်ဖင်အိုဘရိုင်းကလည်းမြန်မာနိုင်ငံရေဘေးကယ်ဆယ်ရေးမှာသုံးစွဲဖို့အရေးပေါ်ရန်ပုံငွေဒေါ်လာ6သန်းထုတ်ပေးလိုက်ပြီဖြစ်ပါတယ်
ကုလသမဂ္ဂနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေမြန်မာနိုင်ငံကြက်ချင်ဒီအဖွဲ့အရဖက်လူမှုအဖွဲ့အစည်းတွေဟာမြန်မာအစိုးရရဲ့ဥဆောင်မှုအောက်မှာကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်နေပြီဖြစ်ကြောင်းလဲ UN OCHA အဖွဲ့ကကြေညာချက်မှာဖော်ပြထားပါတယ်မြန်မာအစိုးရလူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့အဆိုအရရည်ကြီးမှုကြောင့်ဘေးဒုက္ခရောက်နေသူ33,000ကျော်ထိရှိသွားပြီဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွင်းလက်တလောရင်ဆိုင်နေရတဲ့ရည်ကြီးမြေပြိုမှုတွေကြောင့်တည်ဆွမ်းရသူအရေးအတွက်ဟာလဲ90တန်းမနည်းရှိသွားပြီလို့ကုလသမဂ္ဂအပါအဝင်ကုညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်မြန်မာနိုင်ငံအတွင်းပြည်နယ်နဲ့တိုင်းဒေသကြီး14ခုအနက်က12ခုမှာရေဘေးတံခံနေကြရတာဖြစ်ပါတယ်အခုချိန်ထိတော့တချို့နေရာတွေမှာရေကျသွားတာရှိပေမဲ့တချို့နေရာတွေမှာတော့အခုချိန်ထိရေတက်နေတုန်းပဲဖြစ်ပါတယ်2008ခုနှစ်တုန်းကလူပေါင်းတသိန်းခွဲလောက်အသက်ဆုံးရှုံးခဲ့ရတယ်လို့ခမန်းကထားခဲ့တဲ့နာဂက်မုန်တိုင်းဝင်ရောက်တက်ခတ်ခဲ့တဲ့အချိန်တုန်းကတော့အဲ့ဒီအချိန်ကစစ်အစိုးရကနိုင်ငံတကာအကူအညီတွေကိုလက်မခံခဲ့ပေမဲ့သမရဦးသိန်းစင်အစိုးရကတော့နိုင်ငံတကာကအကူအညီရှင်သူတွေအနေနဲ့အကူအညီပေးကြဖို့နိုင်ငံရေးဝန်ကြီးဌာနကတဆင့်နိုင်ငံတကာကိုပန်ကြားခဲ့ပါတယ်ဒါကြောင့်လဲကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကဝိုင်းဝန်းကူညီနေကြတာဖြစ်ပါတယ်